မြန်မာဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်းဆန်းစုကြည်ဟာဒီညပိုင်းကပဲရန်ကုန်လေးစိတ်ကနေအိန္ဒိယနိုင်ငံကိုထွက်ခွာသွားပြီဖြစ်ပါတယ်။ဒီအချိန်မှာပဲဒေါန်းဆန်းစုကြည်တက်ခဲ့မှုတဲ့ Lady Sherry Ram College ကိုဒေါန်းဆန်းစုကြည်လာလဲမှာမို့တကြောင်လုံးကဂုံယူစိတ်လှုပ်ရှားနေကြတယ်လို့ College ပြောခွင့်ရသူက VOA မြန်မာပိုင်းကိုပြောပါတယ်။အိန္ဒိယဆိုရကောင်းဆောင်တွေလွှတ်တော်ကောင်းဆောင်တွေအပြင်မြန်မာမိသားစုတွေနဲ့ပါတွေ့ဆုံမဲ့ဒေါန်းဆန်းစုကြည်ရဲ့အိန္ဒိယခီးစဉ်အကြောင်းကိုဘန်ကောက်ရုံးကနေမဆုမျက်မုံကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ကောင်းပါပြီ။ဂျဝါဟာလာနေရူဖောင်ဒေးရှင်းအဖွဲ့ဥက္ကဋ္ဌဆိုနီယာဂန်နီရဲ့ဖိတ်ကြားချက်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်းဆန်းစုကြည်ဟာမနက်ဖြန်အင်္ဂါနေ့မှာအိန္ဒိယနိုင်ငံကိုရောက်ရှိမှာဖြစ်ပါတယ်။1960ပြည့်လွန်နှစ်တွေတုန်းကမိခင်ဒေါခင်ကြီးအိန္ဒိယနဲ့နီပေါဆိုင်ရာတပ်အမတ်တာဝန်ထမ်းဆောင်ခဲ့စဉ်အတွင်းမှာအိန္ဒိယနိုင်ငံမှာနေထိုင်ကြောင်းသက်သွားခဲ့တဲ့ဒေါန်းဆန်းစုကြည်အိန္ဒိယကိုပြန်လာမယ့်အပေါ်အတော်ကိုစိတ်ဝင်တစားရှိနေကြပြီးတော့အိန္ဒိယသတင်းမီဒီယာတွေမှာလည်းကြေကြေပြန့်ပြန့်ရေးသားဖော်ပြနေကြတယ်လို့အိန္ဒိယရောက်မြန်မာမိသားစုတွေနဲ့ဒေါန်းဆန်းစုကြည်တွေ့ဆုံပွဲကိုစီစဉ်နေတဲ့နယူးဒယ်လီမြို့မှာနေထိုင်တဲ့ဒေါက်တာတင်းဆွေက VOA မြန်မာပိုင်းကိုပြောပြပါဗျ
။စိတ်ဝင်စားမှုတွေပြကြပါဗျ။သူတို့ကကျွန်တော်တို့နဲ့နှိစက်တာအစိုးရဘက်ကတစ်ပိုင်းပေါ့လေ။ဒီမီဒီယာကလည်းသူဖော်ပြတာတွေ၆ပါးတွေလည်းရေးကြတယ်အများကြီးပါဒေါန်းဆန်းစုကြည်ခီးစဉ်ပတ်သက်ပြီးတော့အိန္ဒိယမြန်မာဆက်ဆံရေးအလားအလာပိုကောင်းလာမလားအစသဖြင့်ဒါဟိုချင်းပြည့်တည်နဲ့၆ပါးတွေရေးကြတယ်ဒူလာမဲ့ဒီလီရဲ့နောက်ပိုင်းပမာမိသားစုရှိတဲ့နေရာမှာတော့လုံညုံရဲ့အစပဝန်းကျင်နေတဲ့လူတွေအစအောင်းဝမ်းမြောက်ပြီးတော့ထူကြတဲ့ဟိုတပိုင်းဝင်ဖြစ်စဉ်တစ်ခုလို့တက်ကြွမှုကြီးကြီးမာတယ်လို့ပြောနိုင်ပါတယ
်။နိုဝင်ဘာလ23ရက်နေ့ကနေပြီးတော့နိုဝင်ဘာလ18ရက်နေ့အထိဒေါ်ဆန်းစုကြည်ရဲ့အိန္ဒိယခီးစဉ်နဲ့ပတ်သက်လို့အိန္ဒိယအစိုးရနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ရဲ့ထုတ်ပြန်ချက်တွေအရဒေါ်ဆန်းစုကြည်ဟာအိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်းနဲ့နိုဝင်ဘာလ14ရက်နေ့ဗုဒ္ဓဟူးနေ့မှာတွေ့ဆုံမှာဖြစ်ပါတယ်။ခရီးစဉ်အတွင်းအိန္ဒိယအစိုးရခေါင်းဆောင်တွေလွှတ်တော်ခေါင်းဆောင်တွေနဲ့ဒေါ်ဆန်းစုကြည်တွေ့ဆုံဖို့ရှိတဲ့အကြောင်းဒေါက်တာတင်းဆွေကအခုလိုပြောပြပါတယ်
။အိန္ဒိယအစိုးရဘိုင်ကပုဂ္ဂိုလ်တွေဝန်ချုပ်ကစာနောက်ဒုသမတနောက်လွှတ်တော်ဥက္ကဋ္ဌတွေသူတွေ့မှာပါ။နောက်ခေကြတဲ့မစ္စစ်ဆွန်နဲ့ကန်ဒီယာလည်းအခမ်းအနားဖြစ်ပါတယ်ခင်ဗျာ။နောက်မဟာဗဂန်ဒီရဲ့ကိုဗိမန်ဝန်လည်းသူသွားပြီးကာရောပြူမှာပါ။အဓိကကတော့14ရက်နေ့ညနေမှာနေရူးမက်မိုရီယယ်လက်ချာခေါ်တဲ့နေရူးအောက်မေ့ပွဲမင်ကွန်းကိုအဲဗီဂျန်ဘာဘာမှာညနေ6နာရီမှာမင်ကွန်းပြောမှာဖြစ်ပါတယ
်။အိန္ဒိယနိုင်ငံခီးစဉ်တွင်ဒေါန်းဆန်းစုကြည်သွားမဲ့ထဲကထူးခြားတယ်လို့ပြောနိုင်မဲ့နေရာတစ်ခုကတော့သူနိုင်ငံရေးသိပ္ပံဘာသာရပ်ဘွဲအတွက်သင်ကြားတက်ရောက်ခဲ့တဲ့ Lady Sri Ram College ဖြစ်ပါတယ်။နိုဝင်ဘာလ16ရက်နေ့မှာဒေါန်းဆန်းစုကြည်သူ့ရဲ့ကျောင်းဟောင်းစီကိုပြန်လာမဲ့အတွက်တကြောင်လုံးကအင်မတန်ပျော်နေကြတယ်လို့ Lady Sri Ram College ပြောခွင့်ရသူဒေါက်တာခနိခာခန္ဒီဝါက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
To stay excited is an understatement. It's a dream come true for all of us. We've been waiting for this day in anticipation for many, many years.
ဆိတ်လှုပ်ရှားနေကြတယ်လို့ပြောရင်လျှော့ပြောသလိုဖြစ်နေပါမယ်။ကျမတို့အားလုံးအတွက်အိမ်မက်ထဲကအတိုင်းလက်တွေဖြစ်လာခဲ့တာပါ။ဒီရက်ကိုရောက်ဖို့မျှော်လင့်ဆောင်စားခဲ့တာလည်းနှစ်ပေါင်းကြာခဲ့ပါပြီ။သူအခုလိုလာလည်းမဲ့အတွက်တကယ်ကိုဂုဏ်ယူဝမ်းမြောက်ရပါတယ်လို့ပြောသွားတာဖြစ်ပါတယ်။သူတို့ကြောင်းရဲ့ဘွဲရကျောင်းသူဟောင်းဒေါန်းဆန်းစုကြည်ကိုကြိုဆိုဖို့အတွက်ကိုလည်းတကြောင်းလုံးမှပြင်ဆင်နေကြတယ်လို့ဆိုပါတယ
် Everyone is busy making preparations. There's a buzz of activity. They're all decorating the college. We are taking out our old pictures which would all be displayed. So all of that is happening. Everyone is really busy.
လူတိုင်းပြင်ဆင်မှုတွေအတွက်အလုံးများနေကြပါတယ်။ college တစ်ခုလုံးကိုအလှဆင်နေကြတယ်။ခင်းချင်းပြထားဖို့ဓာတ်ပုံဟောင်းတွေကိုပြန်ပြီးတော့ထုတ်နေကြပါတယ်။ဒေါန်းဆန်းစုကြည်လာတဲ့နေ့ကျရင်ကျောင်းသူတွေကယဉ်ကျေးမှုကာဝဲလေးတစ်ခုနဲ့လည်းဖြောပြပါမယ်။အထူးခြားဆုံးကတော့သူပြောမဲ့မိန်ကွန်းဖြစ်ပါလိမ့်မယ်။ဒေါန်းဆန်းစုကြည်မိန်ကွန်းပြောမှာမို့မိန်ကွန်းကတော့အဲ့ဒီနေ့အတွက်အထူးခြားဆုံးဖြစ်မှာပါ။နောက်အမတ်တရတစ်ပင်စိုက်ဖို့လည်းအစီအစဉ်ရှိပါတယ်။ဒီကျောင်းကနေပြီးတော့ဘွဲရသွားသူတွေစုပြီးတော့လည်းသူ့ကိုပေးဖို့အထူးအမတ်တရပစ္စည်းတွေကိုစီစဉ်ထားပါတယ်လို့ Lady Sri Ram College ရဲ့ပြောခွင့်ရသူဒေါက်တာခနိကာခန္ဒီဝါက VOA မြန်မာပိုင်းကိုပြောသွားတာဖြစ်ပါတယ်။ဒေါန်းဆန်းစုကြည်ဟာသူ့ရဲ့ခီးစဉ်အတွင်းမှာနယူးဒယ်လီမြို့တော်အပြင်တခြားမြို့တွေစီကိုလည်းသွားဖို့အစီအစဉ်တွေရှိပါတယ်
။ကျွန်တော်တို့16ရက်နေ့ပြီးရင်အညမှာပဲဒီဘင်္ဂလိုဆိုတဲ့အိန္ဒိယနိုင်ငံရဲ့ IT မြို့တော်ပေါ့လေ။ဒီနေရာဖြင့်ဒီအဲဆီလီကွန်ဗယ်လီလို့တော့ပြောလို့ရတဲ့အိန္ဒိယဆီလီကွန်ဗယ်လီရှိတဲ့နေရာကိုသွားပြီးတော့ဒီနည်းပညာဆိုင်ရာမှာအမြင့်ဆုံးတက်ကတူပေါ့လေ။ဒါ Institute လို့ခေါ်ပါတယ်။အဲဒီကိုသူသွားပါလိမ့်မယ်။ဒီနည်းပညာနဲ့ပတ်သက်ပြီးတော့လေ့လာမယ်။အဲ့ဒါပြီးရင်တစ်ဆက်တည်းနောက်အဲ့နာမှာတိတ်မဝေးတဲ့ကြီးလက်ဖွံ့ဖြိုးရေးလှုပ်ထားတဲ့ပ ီနယ်တခုက AP လို့ခေါ်တဲ့ Andhra Pradesh ပြည်နယ်ကအမျိုးတခုကိုလည်းသွားပြီးလေ့လာအောင်မှာပါခင်ဗျာ
။အိန္ဒိယရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံပွဲကတော့ November 16ရက်နေ့မှာ New Delhi မြို့မှာဖြစ်ပါတယ်။ November 14ရက်နေ့မှာကြာရောက်တဲ့အိန္ဒိယနိုင်ငံရဲ့လွတ်လပ်ရေးဖခင်ကြီးဂျဝါဟာလာနေရူးရဲ့မွေးနေ့အထိမ်းအမှတ်ပွဲမှာနေရူးအောင်မေပွဲမိန့်ခွန်းပြောကြားဖို့အတွက်မေလာရုံးကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့အိန္ဒိယဝန်ကြီးချုပ်မမ်မိုဟန်စင်ဟာနေတဆင့်ဂျဝါဟာလာနေရူးဖောင်ဒေးရှင်းအဖွဲ့ဥက္ကဋ္ဌဆိုနီယာဂန်ဒီကဒေါအောင်ဆန်းစုကြည်ကိုဖိတ်ကြားခဲ့တာဖြစ်ပါတယ်ရှင်။